မြန်မာနိုင်ငံကနေအိန္ဒိယကိုမကြားခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတူကြီးကပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ဒီထဲမှာအများစုကအရက်သားတွေဖြစ်ပြီးကိုဝင်ဆောင်မိခင်တွေကလေးငယ်တွေနဲ့တကြီးရွယ်တွေပါနေတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February ကစပြီးအခုချိန်ထိအိန္ဒိယထဲလာရောက်ခိုးလုံတဲ့မြန်မာနိုင်ငံသားက1000ကျော်ရှိနေပြီးဒီထဲမှာဇွန်လ14ရက်ကမီဇိုရမ်ကိုရောက်လာတဲ့ချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလန်လုံးနဲ့အတူလွတ်တော်မှ22ဦးရဲ့မနေပါနေတယ်လို့ရဲရရှိကပြောပါတယ်။ဒါပေမဲ့အများပြားလဲမြန်မာပြည်ကိုပြန်သွားတာရှိတယ်လို့ပြောတာပါ။မီဇိုရမ်ပြည်နယ်ထဲကဒေသ7ခုမှာမြန်မာတွေကဒေသ10ခုမှာနေထိုင်ကြတာဖြစ်ပြီးနေဆက်ချန်ပိုင်းဒေသတစ်ခုထဲမှာမြန်မာနိုင်ငံသား4300ကျော်ရှိနေတယ်လို့အိုက်ဇုံမှာတော့မြန်မာ1600ကျော်ရှိနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံသားအများစုက February ကစပြီးတဖွဲ့ဖွဲ့ဝင်ရောက်နေတာဖြစ်ပြီးအများစုကအမျိုးသမီးကလေးငယ်တွေနဲ့တက်ကြီးရွယ်တွေဖြစ်တာကြောင့်လုံခြုံရေးတာဝန်ရှိသူတွေကလူသားချင်းစာနာမှုရတိတ်တားစီတာမျိုးမရှိကြောင်းနဲ့အခုအခါမှာနေဆက်မှာယာယီဒုက္ခတဲ့စခန်းတွေဆောက်လုပ်ပေးထားတယ်လို့လည်းပြောပါတယ်။မီဇိုရမ်ပြည်နယ်ထဲကဒေသ6ခုကမြန်မာနဲ့ကီလိုမီတာ910ရှိတဲ့နေဆက်တစ်လျှောက်မှာတည်ရှိတာဖြစ်ပြီးအဲ့ဒီဒေသခံတွေဟာမြန်မာနိုင်ငံတည်းကချင်းတန်းသားနဲ့မျိုးနွယ်အတူတွေဖြစ်တဲ့အတွက်နှစ်နိုင်ငံသားတွေပုံမှန်ကူးလူသွားလာလို့ရှိတဲ့ဒေသတွေဖြစ်ပါတယ်။